ရဦးမြို့အတိတ်ကေဦးမှာ9ယောက်တိုက်ဆုံပြီးတော့12ယောက်ဒဏ်ရာရခဲ့ပါတယ်ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ဝင်တွေကရဲလုံငန်းနဲ့အညီအစဉ်စဉ်တားမြစ်ခဲ့ပေမဲ့လည်းပိုဆိုးလာတဲ့အကြောင်းတနက်နေ့ပြစ်ခဲ့ရတာလို့မြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။ကြီးအစ်စ်နဲ့ပြစ်ခတ်ဖြိုခွဲခဲ့တဲ့ဆန္ဒပြပွဲတွေဘာတွေကြုံတွေ့ခဲ့ရလဲဆိုတာကိုတနက်ကြီးတရားရခဲ့သူတွေမိသားစုဝင်တွေနဲ့ဒေသခံတွေရဲ့ပြောပြချက်တွေကိုတော့မတ်တကြီးထိုက်ကစူးစီးတင်ဆက်ထားပါတယ်
။ဒီမှာဟောပြောပေးသွားတယ်လေနိုင်ရကောင်းဟိုရခိုင်ဒေါက်တာအင်းမော်တို့ပြောမယ်ဆိုပြီးတွားတယ်တော်တဲ့ဆံပါဟောပြောတွေကမဖြစ်တော့ဘူးအိမ်မှာရဆံကပြရတယ်ဒီမှာဆန္ဒတော့ပြရကြတယ်တော်တော့ပါတယ်ရောအိမ်မှာခိုင်အဖြစ်ခိုင်ရုံတော့ရောင်းရင်သူတို့ကနေပြီးကျွန်တော်တို့ကလမ်းပြေးတယ်ပထမတော့ကတော့မိုးပေါ်ထော်ပြီးပြေးတယ်မိုးပေါ်ထော်ပြီးပြေးတော့ပြီးမှကျွန်တော်တို့ကပြေးတယ်အိမ်မှာကျွန်တော်တန်ရတယ်တန်ရပြီးကျွန်တော်ဆင်းဝင်ရောက်တယ်ဘယ်ဖက်စီတလုံးမှရပါတယ်
ရောက်ဦးမြို့မှာမင်းညကဆန္ဒပြပွဲအတွင်းခြေရောက်မှာတနက်ထီလိုဆေးရုံမှာဆေးကုနေရတဲ့ဦးတန်းပြောပြခဲ့တာပါဆေးရုံပေါ်မှာတော့အလုံးအစင်ပြေနေတဲ့အကြောင်းအနာပိုင်းတွေဘက်ကလာမတွေ့သေးတဲ့အကြောင်းပြောပါတယ်ရခိုင်ပြည်နယ်ရဲ့ရှေးဟောင်းမြို့ရောက်ဦးမှာရခိုင်ပြည်နယ်နိုင်ငံတော်အချုပ်အခြာအာဏာကျဆုံးတဲ့233နှစ်မြောက်အထင်းအမှတ်စာပေဟောပြောပွဲကိုအနာပိုင်းတို့ကပိတ်ပင်ခဲ့တာကြောင့်မကျေနပ်မှုစခဲ့တာပါတနက်ကြီးတန်ရာကြောင့်စစ်တွေမျိုးကိုပြောင်းရွှေ့ကုသနေရတဲ့တန်ရာရခဲ့သူတဦးရဲ့မိသားစုဝင်ကိုကျော်နိုင်ဦးကတော့ဆယ်ကျော်သက်အရွယ်တူဖြစ်သူရဲ့တန်ရာကိုအခုလိုပြောပြပါဗျ
။နှစ်ယူကြာနေဘူးဒီကဖောက်ထွက်သွားတော့လေ။နည်းနည်းတော့တန်ရာတော့ပြင်းတယ်ပေါ့လေ။အသက်အမြင်တော့မရှိတော့ဘူးပြောတာပဲ။အဲ့လိုလာမေးတာတော့ဒီနေ့တော့အခုချိန်ကြီးတော့မရှိသေးဘူးပြောတယ်။တို့ဘသူ့ကိုပြစ်ပြီးဘသူ့ကိုပါသွားမှန်းတော့အခုလောက်တော့အခုဆိုရင်တော့ပြီးတော့တိလောက်ပြောနော်။
အစိုးရဘက်ကတော့ရဲလုံငန်းစဉ်အစင်းစင်းနဲ့တားမြစ်ခဲ့တဲ့အကြောင်းဒါပေမဲ့အခြေအနေကဆိုးလာလို့တနက်နဲ့3ပေ6လံပြစ်ခတ်လူစုခွဲတဲ့အနေနဲ့ပြစ်ခတ်ရတာလို့သတင်းထုတ်ပါတယ်။ဆန္ဒပြသူတွေကဂဲတွေနဲ့ပြစ်ခတ်တာကြောင့်ရဲတပ်ဖွဲ့ဝင်20ဒဏ်ရာရသလိုခရိုင်အထွေထွေအုပ်ချုပ်ရေးမှူးရုံးအတွင်းမှာလည်းအပြည့်အစည်းတွေရှိခဲ့တယ်လို့ဖော်ပြပါတယ်။ဒဏ်ရာရခဲ့သူတဦးရဲ့မိသားစုဝင်ကိုကျော်နိုင်ဦးကတော့တေဆုံးဒဏ်ရာရတဲ့အထိပြစ်ခတ်ခဲ့မှုကတော့မလုတ်တဲ့နဲ့လုတ်ရဖြစ်တယ်လို့ပြောဆိုပါတယ်
။ပြီးတဲ့လူကြီးကလည်းသူတို့ကာကနနာဘာဖြစ်တယ်ဆိုတာမသိဘူးနော်။ဒါပေမဲ့နောက်ဆုံးပြီးရတဲ့ဟာကသူတို့အဲ့ဒီခရိုင်ရုံးတဲ့ကိုဝင်ပြီးတော့ဗောလေ။အလန်ကိုဆိုင်မျိုးကလည်းနဲ့လဲဖို့လုတ်ကြတယ်ဆိုလားမသိဘူး။အဲ့လိုလဲဖို့လုတ်ကြတယ်ဆိုရင်တော့အဲ့ဒီဝင်လို့ဖြစ်မှာပေါ့နော်။ခြံစည်းရိုးတွေပါလေကြော်ဝင်တာဖြစ်ကောင်းဖြစ်မှာပေါ့။ဘယ်သူမှတော့အတိအကျတော့မသိမပြောနိုင်ဘူး။ကျွန်တော်ကြားတာကခရင်ယုံလဲဥစ္စာပေါ့နော်အဖြတ်ခံထားတယ်ပြောတာပဲအဖြတ်ခံထားဆိုတော့ဂဲဒီပါညာပေါ့ကျွကွဲတာပြဲတာတော့ရှိမှာပေါ့ယုံကတော့ပြဲတာရွဲ့တာတော့ဘလုံးမှဒါမလုတ်ကင်းတဲ့ဟာလေသူတို့ဟာသူတို့နောက်ဆုံးကောက်ွယ်တယ်ဆိုရင်တော့မှဘယ်လောက်ထိစူးလိုက်ပြုံးလိုက်တန်ရာရပြီးတေလောက်အောင်သူတို့လုံးဝမလိုတာနော်အဲ့ဒါကြီးကတော့တော်တော်ကြီးကိုဘလုံးမှမလုတ်တဲ့ဟာကြီးပေါ့ဒါလူမဆန်တဲ့လောက်ရပဲလို့ကျွန်တော်ပဲ
လက်ရှိမှာတော့မြောက်ဦးစေးရုံမှာတနက်တန်ရာရသူ၄ဦးကိုကုသပေးနေပြီးတချို့ကိုစစ်တွေစေးရုံကိုလွှဲပြောင်းကုသပေးနေပါတယ်မြောက်ဦးမြို့ပေါ်မှာတော့လုံခြုံရေးကိုတင်းကျပ်ထားပါတယ်ရှင်